တန်းနဲ့ချီရဲ့အမေရိကန်ဆွေးရဝန်ထမ်းတွေရဲ့လွန်ကျွေးဆန်ရအချက်လက်တွေပါဝင်နောက်ကျောင်းရာဇဝင်တွေကိုစုဆောင်းသိမ်းဆည်းရတဲ့ဌာနကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေကဖောက်ထွင်းဝင်ရောက်ခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝန်ထမ်းဟောင်းတွေနဲ့လက်ရှိဝန်ထမ်း၄သန်းလောက်ရဲ့အချက်လက်တွေပါကောင်းပါသွားနိုင်တယ်လို့လည်းကိုရီးယားကအချက်လက်တွေကိုစီမံခုခဲ့ရတဲ့ဘူဆူရအေဂျင်စီ OPM ကပြောဆိုခဲ့တာပါ။အမေရိကန်အနာမဏိကတော့တရုတ်ဆိုးရနဲ့ဆက်နွယ်မှုရှိနေတဲ့တရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ကြပေမဲ့ဘလို့အချက်လက်တွေကြောင့်လဲဆိုတာကိုတော့မပြောခဲ့ကြပါဘူး။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကတော့စိုက်ဘာတိုက်ခိုက်မှုတွေဟာရေဘူးရအဖြစ်ဘယ်သူပြောလဲချက်ဆိုတာမသိနိုင်တယ်လို့နေဆက်ဖြတ်ချော်တိုက်ခိုက်မှုတွေဟာချီယာခံမှုလဲခက်ခဲတဲ့အတွက်အမေရိကန်ရဲ့ဆွဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့ဒီကနေ့ပဲပြောဆိုခဲ့တာပါ။ဝါရှင်တန်မှာရှိတဲ့တရုတ်တန်ယုံပြောခွင့်ရသူကလည်းစိုက်ဘာတိုက်ခိုက်မှုတွေကိုဥပဒေမဲ့လုံးအဖြစ်တရုတ်ဆိုးရကသတ်မှတ်ထားပြီးအမေရိကန်ရဲ့မှန်းဆပြောဆိုချက်ဟာတာဝန်မဲ့တယ်လို့အကျိုးလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ OPM ရုံးကတော့အချက်လက်တွေမပေါက်ကြားအောင်တင်းတင်းကြပ်ကြပ်မထိန်းချုပ်နိုင်သေးခင်ဧပြီလထဲမှာပဲ hacker တွေဖောက်ထွင်းတာခံခဲ့ရတာလို့ပြောဆိုခဲ့တယ်လို့အမေရိကန်ဘူဆိုးကစုံစမ်းစစ်ဆေးပြုလို့ FBI နဲ့အမိမြေလုံခြုံရေးဌာနတို့ကပူးပေါင်းစုံစမ်းစစ်ဆေးနေတယ်လို့လည်းပြောဆိုခဲ့ပါတယ်။